ကိုဗစ် -19 ကာယောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့ဆိုပြီးတော့တုံးနှစ်ကျော်ပိတ်ထားခဲ့တဲ့ထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်မဲဆိုင်နဲ့မြန်မာနိုင်ငံရှမ်းပြည်နယ်အရှေ့ပိုင်းတာချီလိပ်ကြားဆက်သွယ်ထားတဲ့ချစ်ကြည်ရေးသဒ္ဓါတစ်ကိုဖေဗူရီ20ရက်နေ့ကပြန်ပြီးတော့ဖွင့်လှစ်လိုက်ပါတယ်။ဒီသတင်းကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်
။ COVID-19 ကာယောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့အတွက်တုံးနှစ်ကျော်ကြာပိတ်ထားခဲ့တဲ့ထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်မဲဆိုင်နဲ့မြန်မာနိုင်ငံရှမ်းပြည်အရှေ့ပိုင်းတာချီလိပ်ကြားဆက်သွယ်ထားတဲ့ချစ်ကြည်ရေးတံတားတစ်ကိုဖေဖော်ဝါရီလ20ရက်နေ့ကပြန်ဖွင့်လိုက်ပြီးတာချီလိပ်ခရိုင်အုပ်ချုပ်ရေးမှုဦးမြင့်နိုင်ကဦးဆောင်ပြီးຫນွေမှုကြီးကြပ်ရေးအဖွဲ့အစည်းနဲ့နေမြေကန်အာဏာပိုင်တွေကတက်ရောက်ခဲ့ပါတယ်။တံတားတစ်ကိုဖျက်ဆီးဖို့အတွက်မြန်မာနိုင်ငံဘက်ကတော့မှတ်ပုံတင်နေအပြင်ကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားတွေလိုအပ်တယ်ဆိုပြီးတာချီလိပ်ခရိုင်အုပ်ချုပ်ရေးမှုဦးမြင့်နိုင်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်။
ဆက်တန်းနဲ့ဆက်တန်းနဲ့ဒီကြတော့ကျွန်တော်တို့ကဒီလိုအနေနဲ့ဆုံးမကြိမ်ဘူးညာဘာသာပါမှာမှာညမရပါပါမှာဒီကနေ့အနေနဲ့ဆုံးပါတဲ့ဒီလိုပါမှာ
နေဆက်ချက်ကြော်လက်မှတ်နဲ့တွာလာရတဲ့တံတားတစ်ပိတ်ထားတာကြောင့်နှစ်နိုင်ငံခရီးသွားတွေဟာတရားမဝင်တဲ့နီးလန်းနေနဲ့ကူတန်းတွာလာမှုတွေလုပ်ခဲ့ကြပြီးတံတားပိတ်ထားတဲ့၃နှစ်ကျော်အတွင်းမှာလူပုံကူးမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။တရားတစ်ပိတ်ထားတဲ့အတွက်ထိုင်းနိုင်ငံကိုတရားဝင် MOU နဲ့လာလုတဲ့လုပ်သားတွေဆေလွတ်မှုတွေလည်းကြန့်ကြာခဲ့ပြီးထိုင်းနိုင်ငံအတွင်းအလုတ္တမားပြက်လက်မှုတွေလည်းကြုံခဲ့ရပါတယ်။ COVID-19 ကပ်ရောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့အတွက်ကနေဆက်မတည်ငြိမ်မှုတွေကြောင့်ပါ၃နှစ်နီးပါးကြာတဲ့အထိပိတ်ထားခဲ့ရတဲ့ထိုင်းမြန်မာနေဆက်မဲဆောက်မြောက်ပြည်ချစ်ကြည်တရားတစ်ကိုတော့ဇန်နဝါရီလ၁၂ရက်နေ့မှာပြန်ဖွင့်ခဲ့ပါတယ်။အခုမဲဆိုင်တာချီလိပ်တရားကတော့ဒုတိယမြောက်ပြန်ဖွင့်ခဲ့တဲ့ချစ်ကြည်တရားလည်းဖြစ်ပါတယ်ရှင်။